ကာဇာဒေသရဲ့မှာရှိတဲ့အရက်သားတွေအနေနဲ့ဒီအငတ်ဘေးဆိုက်ရောက်မဲ့အခြေအနေကိုရင်ဆိုင်နေရပြီလို့ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP အမှုဆောင်ဒါရိုက်တာစင်ဒီမကင်းကပြောကြားလိုက်ပါတယ်။ကာဇာမှာအစားအသောက်နဲ့တောက်သုံးရည်လုံးဝမရှိသလောက်ဖြစ်နေပြီးတော့လိုအပ်နေတာရဲ့အစိတ်အပိုင်းလေးလောက်ပဲနေဆက်ကနေပြီးတော့ရောက်လာတယ်လို့ WFP အကြီးအကဲကကြားသာပေးနေတဲ့ကောင်ကညညာချက်ထုတ်ပြန်ပြောကြားခဲ့တာပါ။လူအသက်တွေကယ်ဆယ်နိုင်ဖို့နောက်ထပ်ပို့ဆောင်ပေးနိုင်မဲ့လမ်းကြောင်းတွေဖွင့်လာဖို့ဆိုရဲမျှော်လင့်ချက်ပဲရှိတယ်လို့ထုတ်ပြန်ချက်မှာပြောကြားထားပါတယ်။တစ်ချိန်တည်းမှာပဲဂါဇာမြို့ကစီဖာဆက်ယုံနဲ့မှအစ္စရေးစစ်တပ်ကစီးနင်းရှာဖွေမှုတွေကိုဒီကနေ့လည်းဆက်လုပ်နေပါတယ်။ဆက်ယုံမြေနဲ့ချင်းဆိုင်မှာအောက်တိုဘာ9ရက်နေ့တုန်းကဟာမတ်စစ်သွေးကြွအဖွဲ့ဖမ်းဆီးသွားသူအစ္စရေးတပ်ဖွဲ့ရဲ့အမျိုးသမီးတစ်ယောက်ရဲ့အလောင်းကိုရှာတွေ့တယ်လို့အစ္စရေးစစ်တပ်နဲ့သူ့ရဲ့မိသားစုဝင်တွေကပြောပါတယ်။ဂါဇာတောင်ပိုင်းကမြို့၄မြို့ကပါလက်စတိုင်းတွေကိုဘေးလွရာသွားဖို့လေအစ္စရေးကတတိပေးထားတာကြောင့်ဂါဇာကမ်းမြောင်မြောက်ပိုင်းကိုလက်ရှိစစ်ဆင်နေတဲ့အစ္စရေးစစ်တပ်ဟာတောင်ပိုင်းအထိစစ်ရေးတိုးချဲ့မဲ့ပုံရတယ်လို့တွက်ချက်နေကြပါတယ်ရှင်။